မြန်မာနိုင်ငံကရေဘေးတံတင့်လူမှုအတွက်ထိုင်းနိုင်ငံကအစားအစာနဲ့တခြားအကူအညီတွေပေးတာကိုမြန်မာတာဝန်ရှိသူတွေဒီကနေ့လက်ခံရယူပါတယ်။နှစ်နိုင်ငံနယ်ဆက်ကုန်သွယ်ရေးလမ်းကြောင်းမှာလမ်းနဲ့တံတားတွေပျက်စီးသွားတာဆက်ပြီးတော့ရေကြီးနေဆဲရှိတာကြောင့်နယ်ဆက်ကုန်သွယ်ရေးရပ်ဆိုင်တဲ့လောက်ဖြစ်နေပြီးကုန်တင်ကားတွေမသွားနိုင်တဲ့အတွက်နေနာဆုံးရှုံးတာတွေလည်းရှိနေပါတယ်။ဒီအကြောင်း VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်ဆက်နဲ့အနီးဆုံးပြည်နယ်တွေဖြစ်တဲ့ကရင်ပြည်နယ်နဲ့မွန်ပြည်နယ်အတွင်းရေဘေးတံကိုကြုံနေရတာကြောင့်လမ်းပန်းဆက်သွယ်ရေးတွေပြတ်တောက်နေပြီးရေဘေးသင့်ပြည်သူတွေအတွက်အကူအညီတွေလည်းလိုအပ်နေတာပါ။ထိုင်းအစိုးရနဲ့ထိုင်းစစ်တပ်ကထိုင်းမြန်မာနယ်ဆက်မဲဆောက်မြောက်ရီချစ်ကြည်တံတားကနေရေဘေးသင့်ပြည်သူတွေအတွက်စံစားစရာနဲ့တောက်ရည်တပ်နေပါတဲ့ကား၃စီးတိုက်ပစ္စည်းတွေကိုဒီကနေ့ဩဂုတ်လ23ရက်နေ့မှာလှူဒန်းခဲ့ပြီးမြန်မာဘက်ကလက်ခံယူခဲ့ကြောင်းမြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတေဆောင်ကပြောပြပါဗျာ။ဟု
တ်ကဲ့ခင်ဗျာသူတို့ဒီကနဲ့ကျွန်တော်ဒီကတက်မှမှုနဲ့ပေါ့ဟိုလက်ကနဲ့ခံလို့ယူတတ်မှာပါခင်ဗျဟုတ်ဟိုပေါ့မဟိုကား၃စီးပေါ့မနေ့ကွန်တိန်နာဘောက်စ်နဲ့တစီကျွန်တော်သေးတဲ့ကားသေး၅စီးပေါ့ခင်ဗျ၆ဝန်းကအဓိကတော့မဟိုစံတို့စီးတို့ရိတ်ခါတို့ပေါ့မအဲဒီတော့ဒီတန့်တို့ဘာလို့ပါပါလဲဟုတ်ကဲ့စားစရာပါလားဟုတ်ကဲ့
ကြီးနေတဲ့ရေကလက်ရှိအချိန်ထိတိတိတာတာရော့မသွားသေးတာကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲနေတော့မယ်လို့လည်းသူကပြောပါတယ်။မြန်မာပြည်ဘက်မှာဂျိုင်းတရားပျက်စီးနေပြီးကုန်တင်ကားတွေဆက်မသွားနိုင်ပဲဖြစ်နေတာကြောင့်ကုန်ပစ္စည်းတွေမတင်ပို့နိုင်တဲ့အတွက်ထိုင်းဘက်ကတော့ထိုင်းပတ်ငွေတန်း2000ဘိုးလောက်နှစ်နာနေပါတယ်။မြန်မာဘက်ကတော့ဩဂုတ်လ12ရက်နေ့ကနေစတင်ပြီးကုန်မပါတဲ့ကားတွေကိုဖြတ်တန်းသွားလာခွင့်ပေးနေတယ်လို့လည်းမြောက်ရီခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်
။ဟုတ်ကုန်မပါပေါ့ကုန်ပါခဲ့ရင်လည်း73နဲ့မကျော်တဲ့ဟာပေါ့မှာ
မြန်မာပြည်တိုင်းနိုင်ငံလုံးမှာတဘာဝဘေးဒဏ်ကြောင့်လူဦးရေ12000လောက်အိုးအိမ်စွန့်ခဲ့ရပြီးလက်ရှိမှာလူဦးရေစုစုပေါင်း 38000 ကျော်ဟာယာယီရေဘေးရှောင်စခန်းတွေမှာခိုလုံနေရတယ်ဆိုပြီးကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံကပြီးခဲ့တဲ့ရက်တွေကပဲထုတ်ပြန်ခဲ့ပါတယ်။မွန်ပြည်နယ်မှာဆိုရင်ရေကြီးပြီးရေပြိုမှုတွေကြောင့်သေဆုံးသူ60ထက်မနည်းရှိနေပါပြီ။ရေဘေးဒုက္ခတွေတွေအတွက်တက်ဆိုင်ရာတာဝန်ရှိသူတွေသာမကပြည်သူတွေကပါတနိုင်တစ်ပိုင်အကူအညီပေးနေကြပါတယ်။